အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours all big and we
are ပါတတ်ရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြောင်းပြချက်တွေကိုလေ့လာမှတ်သားကြရအောင်နော်သောတာရှင်ပေါင်းတို့ရှိဒီနေ့အစာအာဟာရဆိုင်ရာအကြောင်းပြချက်မှာတနာစရာကောင်းတဲ့အနံမှုတစ်ခုဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်ကျန်းမာခြင်းကိုကောင်းမွန်စေမယ့်စာနီတောက်နီးနဲ့ဝတ်ဆင်နီးတွေကိုကျမတို့သိရှိထားရမှာဖြစ်တယ်။ဖျားနာခြင်းဆိုတာကျမရဲ့စီမင်းတွေနဲ့တဘာဝတရားတွေကိုချိုးဖောက်ခြင်းရဲ့အကျိုးဆက်တစ်ခုဖြစ်ပါတယ်။လူတို့ရဲ့အဓိကတာဝန်မှာကျမရဲ့စီမင်းတွေအပါအဝင်ဖျားသခင်ရဲ့ပြည့်ညတ်စီမင်းတွေကိုနားထောင်လိုက်လျှောက်ခြင်းဖြစ်ပါတယ်။ဒါပေမဲ့ထာဝရဖျားသခင်ဟာတနာကျင်နာခြင်းကောင်းမြတ်ခြင်းတို့နဲ့ပြည့်စုံတဲ့အတွက်ကျမရဲ့စီမင်းတွေကိုချိုးဖောက်တဲ့အတွက်ကြောင့်ကျမ်းမာရေးချိုးတက်နေတဲ့အချိန်ကြာမှအလင်းတရားရရှိတဲ့သူတွေဟာအမှန်တကယ်သဘောပေါက်ပြီးနောင်တရခဲ့ကြမယ်ဆိုရင်အဲ့ဒီသနာစရာကောင်းတဲ့နာမကျန်းတဲ့ရှစ်ကောင်ကိုတော့မှဖျားသခင်လက်ခံတော်မူပါတယ်။နောင်တရတဲ့အဲ့ဒီယောဂတဲ့ရဲ့ကြံတဲ့အသက်တာကိုမငင်းပယ်ခြင်းအရာမှာဖျားရှင်ရဲ့ဂရုဏာတော်ဟာကြီးမြတ်လာပါတယ်။ဖျားရှင်ဟာဘာကြောင့်ကျမ်းမာခြင်းနဲ့ပြုပြင်မှုဆိုင်ရာအလင်းကိုပေးရတယ်ဆိုရင်မကောင်းတဲ့အကျင့်တလေတွေကိုလိုက်စားခြင်းကြောင့်အတိတ်ကာလမှမျိုးဆက်တွေအပေါ်မှာကြားရောက်နေတဲ့အမောင်တုကြီးကိုတတ်အားသမျှဖယ်ရှားပစ်နိုင်ဖို့အတွက်ရောချုပ်တီးမှုကင်းမဲ့ခြင်းကြောင့်ဖြစ်ပေါ်လာတဲ့မကောင်းမှုအကျိုးဆက်တွေလျော့ပါသွားစေဖို့အတွက်ရောဖယားသခင်ဟာလူတွေကိုအလင်းပေးတော်မူခဲ့ခြင်းဖြစ်ပါတယ်ဒီခေတ်ဒီခါမှာဖြစ်ပျက်နေတဲ့ရိုးရွင်းပျက်စီးခြင်းတွေမှာနှိမ့်မျောမသွားနိုင်စေဖို့အတွက်လောကဆိုင်ရာပြုမှုကြည်ကြံမှုတွေနဲ့ကင်းဝေးနိုင်မဲ့အခြေအနေတဲကိုမိမိရဲ့လူတွေကိုဆောင်ကျင်းဖို့တကူရှင်ညံ့တော်အဖြစ်ထာဝရဘုရားသခင်စီမံတော်မူပါတယ်။ယုံကြည်သူမိသားစုတွေနဲ့သားသမီးတွေဟာခရစ်တော်ဘုရားရဲ့ကိုယ်စားလှယ်တွေထာဝရအသက်ကိုဝင်စားရမယ့်သူတွေဖြစ်မမမမယက်တည်နေတာကိုဘုရားသခင်ဟာလိုလားတော်မူပါတယ်။ဘုရားသခင်ထာမခွန်အားရယူပြီးတော့အသက်ရှင်နေထိုင်တဲ့သူတွေဟာဒီလောကကြီးထဲမှာလောကပျော်မှုခံစားခြင်းအပြင်ဖြစ်ပျက်နေတဲ့ဖောက်ပြန်ပျက်စီးမှုတွေနဲ့ကင်းလွတ်ကြလိမ့်မယ်။ဒါပေမဲ့ဗစအလိုကိုလိုက်နေတဲ့သူတွေအတွက်ခရိယံစုံလင်ခြင်းကိုရရှိနိုင်ဖို့မလွယ်ကူပါဘူး။ကြားရောက်နိုင်တဲ့အန္တရာယ်တွေမှကင်းလွတ်နိုင်စေဖို့ဖျားသခင်ဟာနောက်ဆုံးသောနေ့ရက်တွေမှာအသက်ရှင်နေထိုင်လျက်ရှိတဲ့လူသားတွေအပေါ်ကိုကြားမှချင်းဆိုင်ရာပြုပြင်ပြောင်းလဲရေးအလင်းကိုထွန်းလင်းစေတော်မူပါတယ်။စာရန်ကလည်းလူသားတွေကိုကတွင်အလိုကိုလိုက်ပြီးအာသာယမက်အလိုကိုဖြစ်ပြီးတော့ဘယ်အရာကိုမှအလေးမထားပဲမိုက်မဲတဲ့လှုပ်ဆောင်မှုတွေနဲ့အချိန်ဖြုံးပြီး အသက်ရှင်နေထိုင်အောင်အစွမ်းကုန်ကြိုးစားသွေးဆောင်နေပါတယ်။လောကပျော်ရွှင်မှုနဲ့မိမိကိုယ်ကြိုးလွန်ကဲတဲ့ပျော်ရွှင်မှုတွေနဲ့ပြည့်ဝတဲ့အသက်တာများရဲ့ဆွေးဆောင်မှုတွေကိုလည်းသူဖော်ပြပေးနေပါတယ်။ချုပ်တီးချင်းကိမ့်မဲ့မှုကြောင့်ကိုယ်စိတ်နှစ်ပါးရှိခွန်အားတွေကုန်ဆုံးသွားပါတယ်။အဲ့ဒီလိုကြဆုံးတဲ့သူတွေဟာဖြောက်မှတ်ခြင်းတရားရဲ့ရန်သူကြီးဖြစ်တဲ့စာရန်ရဲ့ထိန်းချုပ်မှုအောက်မှာရှိပြီးသူ့ရဲ့ပိုင်နဲ့ထဲကိုမိမိကိုယ်ကိုမိမိစွန့်ပစ်နေခြင်းဖြစ်ပါတယ်။တကိုယ်ရဲ့ကျမ်းမာဖို့အရာရာချုပ်တီးခြင်းဟာအဓိကကြတယ်။စားတော့တဲ့အခါမှသာမကဘူး။အလုတ်လုတ်တဲ့အခါမှလည်းချုပ်တီးခြင်းရှိရပါမယ်။တန်ရှင်းဖြူစင်တဲ့အသက်တာနဲ့အသက်ရှင်နေထိုင်လိုသူတွေအနေနဲ့ဖယားရှင်ပြင်ဆင်ထားတဲ့အကောင်းဆုံးစားတော့နေထိုင်ပုံကိုသိရှိဖို့အတွက်သူတို့အနေနဲ့ချုပ်တီးခြင်းအကျင့်ကိုနေ့စဉ်ကျင့်သုံးခြင်းအပြင်အမှန်တရားကိုတန်ရှင်းစင်ကြယ်လာစေဖို့အတွက်ယုံညံ့နှိတ်ကြတဲ့အစာအသောက်တွေကြောင့်ဖြစ်ပေါ်လာမဲ့မကောင်းကျိုးတွေအတွက်ကာကွယ်ဖို့ဘုရားသခင်ဟာကျမ်းမာရေးပြုပြင်ပြောင်းလဲခြင်းဆံရအလင်းကိုပေးသနာတော်မူခဲ့ပါတယ်။ကိုယ်စိတ်ဝိညာဉ်သုံးပါးစလုံးဖုံပြိုတိုးတက်မှုအတွက်အထုအထိတ်ကိုရောက်အောင်ပို့ဆောင်ဖို့ကျမ်းမာခြင်းပြုပြင်ပြောင်းလဲဆံရတည်င်းစကားရဲ့ရည်ရွယ်ချက်ဖြစ်တာကိုထာဝရစဉ်မှတ်သားကြဖို့အတွက်ဒီနေ့အစာအာဟာရဆံရကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်ကြံပေးတင်ပြလိုက်ပါတယ်ရှင်။
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတင်မောင်ဆဲမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။တောရရှင်ဓမ္မမိတ်ဆွေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။တောရရှင်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲဆက်လက်ပြီးတော့နောင်နာတရားတတိယပိုင်းကိုကျွန်တော်လေ့လာကြရအောင်။ချက်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်အားလုံးကလူသားတွေဖြစ်တယ်လူသားမှန်လို့ရှိရင်ကျွန်တော်အားလုံးကဆိုရှင်အပြစ်သားတွေလည်းဖြစ်တယ်။အပြစ်သားမှန်လို့ရှိရင်တော့ကျွန်တော်တို့အားလုံးကဆိုရှင်ဖျားရှင်ရှေ့တော်မောက်မှာဆိုရှင်တော့ဆက်ဆုံညွန်ရှာဖွေရတဲ့နဲ့ကျွန်တော်ကဆိုရှင်ပြည့်နေနေမှာဖြစ်တယ်။အဲဒီတော့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဖြူစင်ဖို့တန်ရှင်းဖို့ရန်အတွက်ဖျားသခင်ကကျွန်တော်နဲ့တူရှိပြီးတော့ဝိညာဉ်တော်အားဖြင့်ကျွန်တော်ကိုဖွင့်ပြနေတဲ့အခါမှာကျွန်တော်ကနောင်တရပြီးတော့ဖျားသခင်ရှေ့တော်မောက်သို့ရောက်လာဖို့ရန်အတွက်နောင်တတရားကအလွန်ရေးကြီးတယ်ဆိုတာကိုသိရှိနားတဲ့သဘောပေါက်ဖို့ရန်အတွက်ဒီနေ့ဒီနှုတ်ကပတ်တော်တွေကိုဝင်ငါပေးနေတာဖြစ်တယ်ဒီနေ့ကျွန်တော်ရဲ့ဘဝတတ္တမှာဒုက္ခလမ်းညွန်လို့ပြောတဲ့ခါမှာကျွန်တော်ရဲ့ဘဝတတ္တကဘယ်တော့မှဆုံးရှုံးမသွားဘဲနဲ့ဒုက္ခပုံမှာပျော်ပါးနိုင်ဖို့ရန်အတွက်ဝမ်းမြောက်နိုင်ဖို့ရန်အတွက်ကျွန်တော်ရဲ့အတ္တမှာဆိုချက်စိတ်ရောကိုယ်ပါရှင်လန်းဝမ်းမြောက်နိုင်ဖို့ရန်အတွက်ဒီနေ့နောင်တတရားဟာအလုံးမပင်အရေးကြီးပါတယ်မိတ်ဆွေပေါင်းတို့ကျွန်တော်ရဲ့အတ္တမှာဆိုရှင်ဖြောင်းပိုက်ပြီးတော့အချင်းအားလည်းပဲမှန်ကန်တယ်လို့ကျွန်တော်ကဆိုရှင် နီကောတင်ကဲ့သို့မိမိကိုယ်ကိုချီးမြှောက်တတ်ကြတယ်။ဒါမှမဟုတ်နဲ့ရိုးရိုးအပြစ်သားကဲ့သို့ကျွန်တော်ကတော့ရှင်ဘုရားသခင်ရှေ့တော်မောက်၌စိတ်နှိမ်ချဖို့ရန်တော့မလိုအပ်ဘူးဆိုပြီးတော့ကျွန်တော်တို့ကိုယ်တိုင်ကလည်းပဲထင်မှတ်နေကြတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့တို့ပဲမဲ့လည်းသခင်ခရစ်တော်ရဲ့အလင်းဟာကျွန်တော်တို့ရဲ့စိတ်နှလုံးမှာတော့ရှင်ထွန်းတောင့်လာတဲ့ခါမှာကျွန်တော်တို့ကတော့ရှင်မြည်မြညင်ညူးနေတာကိုသိမြင်လာကြလိမ့်မယ်။အတ္တရဲ့အပြုတ်မှုတိုင်းကိုညင်ညူးစေတဲ့ဖရာသခင်နှစ်သက်တော်မမူတဲ့ကိုချိုးရှာတတ်တဲ့သဘောကိုလည်းပဲကောင်းစွာနားလည်လာကြလိမ့်မယ်။ဒါမျိုးကပဲနဲ့ကျွန်တော်ရဲ့ဖြောင်းမတ်ခြင်းဟာတို့ရှင်ညင်ညူးတဲ့အဝိစုတ်ကဲ့သို့အမှန်ဖြစ်ပြီးတော့သခင်ခရစ်တော်ရဲ့အသွေးတော်ကားတာလည်းရင်အပြစ်ရဲ့ညင်ညူးခြင်းကိုဆေးကြောပြီးတော့ကိုတော်နဲ့တူဖို့ရန်အတွက်ကျွန်တော်ရဲ့စိတ်လုံးကိုအသစ်ပြုတ်ပြင်နိုင်မှန်ကိုလည်းပဲကျွန်တော်တို့သိရှိလာလိမ့်မယ်။ကျတဲ့ဓမ္မမိတ်ဆွေပေါင်းတို့ဖရာသခင်ရဲ့ဘုံရောင်ကြီးကတသွဲသခင်ခရစ်တော်ရဲ့ဖြူစင်ခြင်းရောင်ကြီးကတဖြာစိတ်ဝိညာဉ်တဲ့မှာတို့ချင်းထိုးပေါက်ပြီးတော့ဝင်လာတဲ့ခါမှာညင်ညူးနေတဲ့အစွန်တင်ရှိသမျှတို့ကိုအလွန်တေချာစွာထင်ရှားသိတာစေပြီးတော့ချိုးတက်ပျက်စီးယိုယွင်းနေတဲ့အရာများကိုလည်းပဲထင်ပေါ်လာစေလိမ့်မယ်မတန်ရှင်းသောအလိုဆန္ဒများစိတ်နှုံးသားတဲ့မှာတို့ရှင်တစ္ဆာဖောက်ခြင်းသဘောတွေမတန်ရှင်းတဲ့နှုတ်ထွက်စကားများတို့ကိုလည်းပဲသိမြင်လာလိမ့်မယ်။ဖရာသခင်ရဲ့ပညာတော်ကိုပယ်ဖြတ်ခြင်းဖြင့်အပြစ်သားများရဲ့တစ္ဆာမရှိတဲ့အမှုကိုသူဟာတို့ရှင်ထင်ရှားစွာမြင်လာပြီးတော့ဖရာသခင်ရဲ့ဝိညာဉ်တော်ကစစ်ဆေးရှာဖွေပြုပြင်ခြင်းတကူအားဖြင့်သူတို့ရဲ့စိတ်ဝိညာဉ်ဟာစင်ရဲမှုခံစားနေရလျက်ဒုက္ခရောက်နေတယ်။သခင်ခရစ်တော်ရဲ့တန်ရှင်အစွန်းအထင်ကင်းသောအကျင့်ကိုသိမြင်ရတဲ့အခါမှာသူဟာမိမိကိုယ်ကိုပင်ယွန်းရှာလာလိမ့်မယ်ချစ်တဲ့မိတ်ဆွေပေါင်းတို့ပရောဖက်ဒန်ယေလဟာမိမိထံသို့ဆေလွတ်လိုက်တော်မူသောကောင်းကင်တမန်ရဲ့ပတ်လည်မှာဘုံရောင်ကြီးကိုမြင်ရတဲ့အခါမှာတို့ရှင်သူဟာမိမိကိုယ်တိုင်၌ရှိနေသောအာနေချင်းမဆုံလင်ခြင်းအပြစ်တို့ကိုထင်ရှားစွာသိမြင်လာတယ်အောဝဲကောင်းတဲ့မြင်ခြင်းကြောင့်မိမိ၌ဖြစ်ပျက်နေသောအခြေအနေကိုသူကဤကဲ့သို့ဖော်ပြထားပါတယ်။ဒံယေလနဂရတိကျမ်းခန်းကြီး30ပိုင်းငယ်8မှာခွန်အားရုပ်ရော်၍မျက်နာပြက်လျက်ကိုယ်၌အစွမ်းတတ္တိအလင်းမရှိဖြစ်လေ၏ဆိုပြီးတော့ဒံယေလကဖော်ပြခဲ့ပါတယ်။ထိုကဲ့သို့ထိခိုက်ခြင်းခံရတဲ့အခါမှာစိတ်ဝိညာဉ်ဟာ၎င်းရဲ့ကိုကျိုးရှာတတ်တဲ့သဘောကို၎င်းကိုကိုကိုချစ်ခင်နှစ်သက်သောသဘောကို၎င်းယွန်ရှာဆက်ဆုပ်လာပြီးတော့သခင်ခရစ်တော်ရဲ့ဖြောင်းမှတ်ခြင်းတကူအားဖြင့်ဖခင်သခင်ရဲ့ပညာတော်နဲ့၎င်းသခင်ခရစ်တော်ရဲ့အကျင့်တော်နဲ့၎င်းညင်ညွတ်သောစိတ်တန်ရှင်ခြင်းအဖြစ်ကိုရှာကြလိမ့်မယ်။ဒါကြောင့်ရှင်ပေါလုကပညာတရားအားဖြင့်ရသောဖြောင်းမှတ်ခြင်းကိုမေးမြန်းတဲ့အခါမှာအပြင်အပအပြုတ်မှုနဲ့တက်ဆိုင်ပြီးတော့သူဟာတို့ရှင်အပြစ်တင်ခွင့်နဲ့ကင်းလွတ်တော်သူဖြစ်၏ဆိုပြီးတော့ဖိလိပ္ပိဩရာစာခန်းကြီး3ပိုင်းငယ်6မှာဖော်ပြခဲ့ပါတယ်။ဒါ့ပြင်လည်းပဲပညာတရားရဲ့ဝိညာဉ်တော်ကိုသိမြင်လာတဲ့ခါမှာလို့ရှိရင်တော့မိမိကိုယ်တိုင်ဟာအပြစ်ရှိသောသူဖြစ်တယ်ကိုသူကမြင်လာတယ်။လူများတို့ကဆိုရှင်ပညာတရားကိုမိမိတို့ရဲ့အပြင်ပအတ္တတာနဲ့နှိုင်းစာကြည့်တဲ့ကဲ့သို့ပညာတရားအပေါ်မှာဆိုလို့ရှိရင်စစ်ဆေးကြည့်မယ်ဆိုလို့ရှိရင်သူဟာအပြစ်နဲ့ကင်းစင်လာမယ်တဲ့။ဒါ့ပြင်လည်းပဲ၎င်းရဲ့တန်ရှင်းခြင်းတရားများကိုနဲ့ကျွန်တော်ကတော့ရှင်စင်ကျင်စစ်စစ်ကြည့်မယ်ဆိုရင်ဘုရားသခင်တို့ရှင်သူ့အာမြင်တကယ်သူသူဟာမိမိကိုယ်ကိုမြင်လာစေတဲ့ခါမှာသူဟာမိမိကိုယ်ကိုနှိတ်ချဥညွတ်ပြီးတော့မိမိရဲ့အပြစ်ကိုဝန်ခံလေတယ်။ဒါကြောင့်ယောမဩရစာခန်းကြီးခုနှစ်ပိုင်းငယ်6ကိုကြည့်လိုက်တဲ့ခါမှာအထက်ကပညာတရားမရှိတဲ့ဖြင့်ငါသည်အသက်ရှင်၏ပညာတရားပေါ်သောအခါအပြစ်တရားသည်ရှင်းမြတ်၏ငါလည်းသိ၏ဆိုပြီးတော့ဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့သူဟာပညာတရားရဲ့ဝိညာဉ်တော်ကိုသိမြင်လာတဲ့ခါမှာအပြစ်တရားဆိုရှင်အမှန်ကြောက်မဖွယ်ကောင်းသောအခြေအနေ၌ထင်ပေါ်လာပြီးတော့သူ့ရဲ့ကိုယ်ကိုချင်းမြောက်တတ်သောသဘောဟာကွယ်ပြောက်သွားလိမ့်တယ်ဆိုပြီးတော့သူ့အနေနဲ့ပြန်လည်ပြီးတော့ဖော်ပြခဲ့တာကိုတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကအပြစ်သားများအားလုံးကိုအတူတူပင်သဘောထားတော်မူပါဘူးလူတို့ရဲ့အထင်အမြင်မှာကဲ့သို့ပင် ဖယားသခင်ရဲ့အထင်မြင်၌အပြစ်အမျိုးမျိုးအစားအစာရှိတယ်။ဒါပေမဲ့လည်းပဲလူတို့ရဲ့မျက်မှောက်မှာဆိုရှင်မှားတော့ဤမှုဒါမှမဟုတ်ပဲနဲ့ထိုအမှုကဆိုရှင်မြင်များလောက်တင်းငယ်သည်ဟုထင်ရတော်လည်းပဲချစ်တတ်မိတ်ဆွေဖယားသခင်ရဲ့ရှေ့တော်မှောက်မှာဆိုရှင်တော့မြည်တိအပြစ်များမတင်းငယ်ပါဘူး။ဖယားသခင်မူကားခတ်သိမ်းတော်မှုတို့ကိုတကယ်ပင်တည်ရှိတော်အခြေအနေတိုင်းထင်မှတ်တော်မူတဲ့ဖယားဖြစ်ပါတယ်။အရက်ကိုဆက်ဆုပ်ရွှန်ရှာတော်မူပြီးတော့အရက်ရဲ့အပြစ်ရာတို့ရှင်တောင်းတော်ဦးသူအားကောင်းခင်မှပယ်ထုတ်လိုက်မယ်လို့မိန့်တော်မူခဲ့ပါတယ်။မာနထောင်လွှားခြင်းကိုကိုဂျိုးရှာခြင်းဖြင့်တတ်မဲ့ခြင်းသဘောရှိတော်သူကိုလည်းပဲမကြာခဏဆုံးမပဲ့ပြင်တော်မူခဲ့တယ်။ဒါပေမဲ့လည်းပဲဖျားသခင်ကိုသာအထုသဖြင့်ပြင်မာသောအပြစ်များကိုလည်းပဲရှိသေးတယ်မိတ်ဆွေပေါင်းတို့။အဲ့ဒီအကြောင်းကတော့၎င်းတို့ကတော့ရှင်ဖျားသခင်ရဲ့ကျေးဇူးပြုတတ်သောသဘောနဲ့၎င်းမဖောက်ပြန်သောမိုးကုတ်ဆက်ဝိုင်းတဝမ်းလုံးတွင်ရှိကိုချိုးမရှာသောမေတ္တာနှင့်၎င်းဆန့်ကျင်ဘက်ဖြစ်ကြတယ်ချစ်တဲ့မိတ်ဆွေပေါင်းတို့တာရစ်ကြီးမားတဲ့အပြစ်ကိုပြိုမိတော်သူဟာတို့ရှင်မိမိ၌ရှက်ဖွယ်သောအပြစ်ဆင်းရဲသောအပြစ်နှင့်သခင်ခရစ်တော်ရဲ့ယေရှုကရုဏာတော်ကိုလိုသောအပြစ်မျိုးမျိုးရှိနေသည်ကိုသိရှိကောင်းသိရှိလိမ့်မယ်ဒါပေမဲ့လည်းပဲမာနထောင်လွှားခြင်းစိတ်ရှိတော်သူက၎င်းကိုမလို့ဆိုပြီးတော့ထင်ပြီးတော့အဲ့ဒီသဘောထားမျိုးတွေကိုမိမိရဲ့စိတ်နှလုံးသားထဲ၌သခင်ခရစ်တော်ကို၎င်းကိုတော်ပေးတော်မူသည့်ကောင်းချီးမင်္ဂလာကို၎င်းလက်မခံဘူးတဲ့ဒါကြောင့်ရှင်လုကာခန်းကြီး17ပိုင်းငယ်13မှာအိုးဘုရားသခင်အပြစ်များသောကျွန်ုပ်ကိုတနာတော်ကရုဏာတော်စိတ်ရှိတော်မူပါဆိုပြီးတော့ဆုတောင်းတဲ့အခွန်ခံကလည်းပဲကိုယ့်ကိုယ်သူငါဟာအလွန်ဆိုးတဲ့သူဖြစ်တယ်။ဒါမှမဟုတ်အခြားတဲ့သူအခြားသောသူတွေကလည်းပဲအခွန်ခံကိုကြည့်တဲ့အခါမှာ तू ကအလွန်ဆိုးတယ်လို့ထင်မှတ်နေကြတယ်။ဒါပေမဲ့လည်းပဲ तू ဟာမိမိလိုက်လူနေသောအရာကိုသိမြင်ပြီးတော့အပြင်းဝင်တော့နေလကောက်ရှက်ကြောက်ချင်းနေလကောက်ဖျားသခင်ရှိတော်သူရောက်လာပြီးတော့တနာချင်းကုနာတော်ကို तू ကတောင်းလျှောက်နေတယ်။ဖျားသခင်ရဲ့ဝိညာဉ်တော်က၎င်းရဲ့ကျေးဇူးရှိတော်အမှုကိုပြုလုပ်ပြီးတော့သူအားအပြည့်ရဲ့တကိုးမှကယ်လို့စီရန်သူဟာတို့ရှင်မိမိရဲ့စိတ်လုံးကိုသူဟာဖွင့်ပေးခဲ့တယ်။ဒါပေမဲ့အခွန်ခံတဲ့ပါရီရှဲရဲ့ကွာဟာချက်ကတော့ပါရီရှဲရဲ့စိတ်လုံးကတော့ဖယားသခင်ရဲ့ဝိညာဉ်တော်ပြုတ်ပြင်းတဲ့တကိုးကိုသူဟာညင်းပယ်ပြီးတော့ဝါကြွားတဲ့သဘောကိုကိုသူဖြောင်းပတ်တယ်လို့ထင်တဲ့သဘောနဲ့ဆူတောင်းခဲ့တယ်။သူဟာတို့ရှင်ဖယားသခင်နဲ့ဝေးကွာနေတဲ့အတွက်ကြောင့်ဖျားသခင်ရဲ့စုံနေတဲ့တန်ရှင်းခြင်းအဖြစ်နဲ့နှိုင်းစာလိုက်တဲ့ခါမှာမိမိကိုယ်တိုင်ညင်ညူးနေသောအဖြစ်ကိုမသိမမြင်ခဲ့ဘူး။သူ၌ဘာမှမလိုဟုထင်မှတ်တဲ့အတွက်ကြောင့်သူဟာမြည်တိအရာများမရရှိခဲ့ဘူး။ဒါတော့ဒီနေ့ခွန်ခံရဲ့ဖျားသခင်ထံမှာတိုးရှိုးပြီးတော့သူဟာတကယ်သူ့ကိုယ်သူအပြစ်ရှိကြောင်းသူ့ကိုယ်တိုင်သူကမြင်ပြီးမှဖျားထံပါလို့ရှင်သူတိုးဝင်ချစ်ကပ်ပြီးတော့ခွင်းလွတ်ဖို့ရန်အတွက်တောင်းခံခဲ့တဲ့ခါမှာသူကတော့ရှင်ဖျားသခင်ရဲ့ခွင်းလွတ်ခြင်းအကျိုးတူးကိုခံစားရပြီးတော့ပါရီရှဲတယောက်ရဲ့ဆုတောင်းတန်ကတော့ကိုကိုကိုသူအမွန်တင်ပြီးမှမြောက်စားပြီးမှကိုကိုသူအပြစ်မရှိဘူးဆိုပြီးတော့အပြစ်ကိုပြစ်ကိုကိုမမြင်ဘဲနဲ့ဆုတောင်းခြင်းအမှုကိုပြုတဲ့ခါမှာသူကဘာအကျိုးကျေးဇူးမှမခံစားရဘူးဆိုတာတွေ့ရတာဖြစ်တယ်ချစ်တဲ့မိစေပေါင်းတို့တင်၌အပြစ်ရှိနေသောကြောင့်အပြစ်ကိုသိမြင်လျင်တင့်ကိုယ်ကိုတာ၍ကောင်းလာအောင်ပြုကျင့်နိုင်လိမ့်တိုင်အောင်ဆောင်ဆိုင်မနေပါနဲ့မိမိတို့ကတော့ချစ်သခင်ခရစ်တော်ထံသို့ချင်ကပ်ရလောက်အောင်ကောင်းသောသူများမဟုတ်ဟုထင်မှတ်သူဘယ်နဲ့ရောက်ရှိကြသလဲမိစေပေါင်းတို့မိမိကိုယ်တိုင်စူးစမ်းအားထုတ်မှုနဲ့တာ၍ကောင်းလာရသင်ရမျှော်လင့်နေပါသလားချစ်တဲ့မိစေကြံရည်ရမိတာကတည်းကခန်းကြီး73ပိုင်းငယ်23မှာအတော်ပီလူသည်မိမိရဲ့အစင်းကို၎င်းချက်တစ်သည်အကွက်ကြားတို့ကို၎င်းပြောင်းလဲနိုင်သလိုပြောင်းလဲနိုင်လျက်အပြစ်ပြုလေရှိသောသူတို့သည်အပြစ်ကိုမပြုခြင်းကတတ်နိုင်ကြလိမ့်မည်ဆိုပြီးတော့ယေရမိနာကတည်းကခန်းကြီး73ပိုင်းငယ်23မှာဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ကတော့ရှင်ဘုရားသခင်ထာမသာအကူအညီကိုရရှိနိုင်ကြမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ရှင်သာ၍ပြင်းသောတိုက်တွန်းနှိုးဆော်ချက်သာ၍ကောင်းသောအခွင့်အထူးဒါမှမဟုတ်သာ၍တန်ရှင်းသောသဘောထားများရရှိဖို့ရန်အတွက်ဆောင်ဆိုင်နေ၍ မသိဘူးမိတ်ဆွေပေါင်းတို့ကျွန်တော်တို့သာဆိုချင်းမိမိကိုယ်တိုင်ဘာမှမပြုတ်လို့နိုင်ပါဘူးမိမိ၌ရှိနေသောအပြစ်မျိုးဖြင့်ပင်သခင်ခရစ်တော်ထံမှာတို့ချင်းကျွန်တော်ကလာဖို့ရန်အတွက်အလုံးမပင်ရည်ကြီးပါတယ်သို့တည်းပေမဲ့လည်းပဲဖခင်သခင်တို့ချင်းမိမိရဲ့ကျေးဇူးတော်ကိုညင်းပယ်သောသူတို့ကိုပင်မိမိရဲ့မဟာမေတ္တာတော်နဲ့ကရုဏာတော်အားဖြင့်ကယ်တင်တော်မူလိမ့်မယ်လို့မြည်သူမြမိမိကိုယ်ကိုမလဲပြားစေချနိုင်လဝါကနရဲ့အလင်း၌တာလျင်အပြစ်မြီမြကြီးလေးရုံညံချောင်းကိုကျွန်တော်ကသိရှိနိုင်မှာဖြစ်ပါတယ်။ဘုရားသခင်တို့ရှင်အပြစ်ရှိတော်သူတို့ကိုမစွန့်ပယ်နိုင်လောက်အောင်အလွန်ကောင်းမြတ်တော်မူသည်ဆိုပြီးတော့လူများကနှိုးဆော်တဲ့ခါမှာသူတို့အားတို့ရှင်သူတို့အားကရဏီကုန်းကိုမျှော်ကြည့်ကြပါစေ။အကြောင်းမူကားတို့ရှင်လူဟာကဲတင်ချင်းခံစားဖို့ရန်အတွက်အချာနီလန်မရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့။ဒီတို့ကြောင့်ဤများလောက်စွန်စားပူဇော်ခြင်းမရှိလျင်လူတော်ဝါတရားတို့ရှင်အပြည့်ရဲ့ညီညူးနေတဲ့တတ္တိမှကင်းလို့စေခြင်းက၎င်းတန်ရှင်းသောတရားဝါတို့နှင့်ပေါင်းသည့်ဆက်ဆံရာအခွင့်အရေးကိုပြန်၍ရရှိခြင်းက၎င်းမတတ်နိုင်ပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တော်မှာလို့ရှင်ဝိညာဉ်ရေးအသက်တာမျိုးကိုတစ်ဖန်ပြန်ပြီးတော့ခံယူနိုင်တဲ့အခွင့်ရဖို့ရန်အတွက်ကျွန်တော်ကိုယ်တိုင်ကဘလို့မှမတတ်နိုင်ဘူးဒီအကြောင်းကြောင့်ပြင်ကျွန်တော်ကဆိုရှင်ခရစ်တော်ကဆိုရှင်နာမထောင်သောသူရဲ့အပြစ်ကိုမိမိအပေါ်၌ယူဆောင်ပြီးတော့အပြစ်သားရဲ့ကိုယ်စားဒုက္ခဆင်းရဲကိုခံတော်မူခဲ့ပါတယ်။ဖခင်သခင်ရဲ့သားတော်ရဲ့မေတ္တာဒုက္ခဆင်းရဲနဲ့အသေးခံတော်မူခြင်းအားလုံးတို့ကအပြစ်ရဲ့အလွန်ကြောက်မဖွယ်ကြီးမားသောအပြစ်ကိုထင်ရှားစေလိမ့်မည်။ဒါအပြင်သခင်ခရစ်တော်အားမိမိကိုယ်ကိုအနံ့ခြင်းမပြုဘဲအပြစ်ရဲ့တကိုးမှကင်းလွတ်ခြင်းမြင့်မြတ်သောအသက်တာအတွက်မျှော်လင့်ခြင်းကိုမရနိုင်ဘူးဆိုပြီးတော့ဖော်ပြထားသေးပါတယ်မိစေပေါင်းတို့ဒါကြောင့်ဒီနေ့မှာတို့ရှင်ချစ်တဲ့မိစေတို့နောင်တရပြီးတော့ကျွန်တော်အားလုံးကခရစ်တော်ရဲ့ကားတိုင်းကိုမျှော်ကြည့်ပြီးတော့ကျွန်တော်အသက်တာမှာတို့ရှင်အပြစ်ကိုကျွန်တော်ကတို့ရှင်ဝင်ချတောင်းပန်တတ်ဖို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်မိစေပေါင်းတို့ဒါဒီနေ့ကျွန်တော်ရအသက်တာမှာကိုယ်တိုင်ကဘာမှမလုပ်နိုင်ပါဘူးကျွန်တော်ကိုယ်တိုင်ကကျွန်တော်ရဲ့အပြစ်ကိုလည်းပဲပော့သွားအောင်မလုပ်နိုင်ဘူးကျွန်တော်ကိုယ်တိုင်ကလည်းပဲကျွန်တော်ရဲ့အပြစ်ကိုလွတ်မြောက်သွားအောင်လည်းပဲကျွန်တော်မဖန်တီးနိုင်ဘူးကျွန်တော်ကိုယ်တိုင်ဘာမှမစွမ်းဆောင်နိုင်တဲ့အရာမှတို့ရှင်ယနေ့ကျွန်တော်ကတို့ရှင်ဖျားသခင်တီမှာအပြစ်လွတ်ပိုင်ခွင့်ရှိတော့ဖျားသခင်တီမှာရောက်ရှိလာဖို့ရန်အတွက်အလုံးမပင်ရည်ကြီးပါတယ်ဒါကြောင့်ကိုယ်တိုင်မစွမ်းနိုင်တဲ့အမှုရာတို့ရှင်ယနေ့ကျွန်တော်ကိုယ်တိုင်ကသိရှိဖို့ဖြစ်တယ်ဒါကြောင့်အဲ့တော်ပြီလူတီမိမိညာအစင်းကို၎င်းကျက်တဲ့တိမိမိရဲ့အကွက်ကြားတို့ကို၎င်းပြောင်းလဲနိုင်တယ်လို့သူတို့ကအဲ့လိုပြောင်းလဲနိုင်တယ်သူတို့ရဲ့အသားအရောင်ကိုပြောင်းလဲနိုင်တယ်ဆိုလို့ရှိရင်တော့အပြစ်ပြုတ်လေရှိတော့သူတို့ဒီအပြစ်မပြုတ်ခြင်းကတတ်နိုင်ကြလိမ့်မယ်လို့ဒီတမန်ကျမ်းသာကဖော်ပြထားတယ်ဒါကြောင့်ဒီနေ့ကျွန်တော်တို့ကိုယ်တိုင်ကဘာလို့မှမတတ်နိုင်တဲ့အမှုရာကဆိုရှင်ဖျားတတ်နိုင်တယ်ဒါကြောင့်ဘုရားသခင်ကတင်မှတင်ကြံနေတဲ့အပြစ်တွေကိုစေးကြောပေးနိုင်တာကဖျားတပါးကြီးပဲရှိပါတယ်ဖျားမှလွဲပြီးတော့ဘယ်သူမှကျွန်တော်ရဲ့အပြစ်ကိုစေချောပေးနိုင်စွာမရှိဘူးကျွန်တော်ရဲ့တင်ကြံနေတဲ့အပြစ်တွေကိုယူဆောင်ပြီးမှကားတိုင်းပေါ်မှာခြေဖြတ်ပေးခဲ့တာဖြစ်တယ်အဲ့တော့ဒီနေ့ကျွန်တော်ရဲ့ဘဝသက်တာမှာဆုံးရှုံးခြင်းမရှိရလေအောင်ဘုရားသခင်ကကျွန်တော်ကိုအမြဲတမ်းဖိတ်ခေါ်ရရရှိတယ်ဝင်လေး၍ပင်ပန်းသောသူပေါင်းတို့ငါထံသို့လာကြပါလို့ပြောတဲ့ခါမှာယနေ့ငါသည်ချမ်းသာပေးမယ်လို့ဘုရားသခင်ကမှာယနေ့ကျွန်တော်ဂျမားတို့ဘယ်နှယောက်သွားကြမလဲမိတ်ဆွေပေါင်းတို့ဒီတော့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဖခင်သခင်ရဲ့ကောင်းတဲ့အမှုရာကိုပြို့တော်ဖခင်သခင်ထံမှာဘယ်နှယောက်ကတိုးဝင်ချဉ်းကပ်ကြမလဲဒီတော့ချစ်တဲ့မိတ်ဆွေပေါင်းတို့အိုးဖခင်သခင်အပြစ်များသောကျွန်ုပ်ကိုတနာခြင်းစိတ်ရှိတော်မူပါဆိုတဲ့အခွန်ခံရဲ့တောင်းလျှောက်တဲ့အတန်မျိုးနဲ့မိမိအပြစ်ကိုမိမိမြင်ပြီးတော့အဲ့ဒီတောင်းလျှောက်တဲ့အတန်မျိုးနဲ့ယနေ့ဘုရားသခင်ရှိတော်မောင်းမှာအရောက်တိုင်းတိုးဝင်ချစ်ကပ်ပြီးတော့နောင်တတရားနဲ့ဘုရားရှိတော်မောင်းတို့အရောက်လှမ်းနိုင်ကြတဲ့ကျွန်တော်တို့ရောက်စီတိုင်းဖြစ်ဖို့ရန်ဒီနေ့သတင်းစကားအားဖြင့်ချစ်တဲ့မိတ်ဆွေတို့ကိုအားပေးတိုက်တွန်းလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပေါ်ဘုရားကောင်းကြီးချပေးပါစေအာမင်
ပါတယ်
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှိနောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှိ
ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှိ
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ